ကိုဗစ်-19ရောဂါကြောင့်မြန်မာနိုင်ငံကလူနာအမှတ်69နဲ့လူနာအမှတ်16သေဆုံးကြောင်းမြန်မာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဧပြီလ10ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ပါတယ်။အသက်40ခုနှစ်နဲ့အရွယ်လူနာနံပါတ်19မှာတွေ့တိုးရောဂါအခမ်းရှိတာလို့ဖြစ်ပြီးဒီကနေ့မနေ့3နိုင်လောက်မှာပြင်ထန်အဆောက်အအုံရောဂါကြောင့်ရုတ်တရက်အသက်ရှူလာကြောင်းပျက်စီးပြီးသေဆုံးကြောင်းကြေညာချက်တွေမှာဖော်ပြထားပ 15စီကနေပိုကူးဆက်ခံခဲ့ရတာပါသူဟာပဲခူးတိုင်းဒေသကြီးပောက်ခေါင်စားတိဖြစ်ပြီးတော့ဧပြီလ၂ရက်နေ့ကတည်းကကုသပေးနေတဲ့ပြည်မျိုးပြည်သူစည်းရုံးမှာပဲကွဲလွန်သွားတာပါလူနာအမှတ်16ကတော့အသက်63နှစ်အရွယ် AR တိုင်းရည်ကြီးမျိုးနဲ့ဒေသခံဖြစ်ပြီးစီးချိုယောဂခန်းရှိသူအမျိုးသမီးဖြစ်ပါတယ်သူကလည်းဒူဘိုင်းကပြန်လာတဲ့သားဖြစ်သူကိုလေးစိတ်မှတွားကြိုပြီးနှစ်ပတ်အကြာမှနေထိုင်မကောင်းဖြစ်လာတာပါဧပြီလ၃ရက်နေ့ကတည်းကသူတက်ရောက်ကုသနေတဲ့ဝေဘာဂီစီယုံမှာပဲဒီကနေ့မနက်မှာတည်ဆုံခဲ့တာပါသူကတော့ရုတ်တရက်နှလုံးသွေးကြောပိတ်ပြီးတော့နှလုံးကြွက်သားပုတ်တာပြင်းထန်အဆောက်အအုံယောဂအပြင်တခြားယောဂခန္ဓာကြောင့်တည်ဆုံတာဖြစ်တယ်လို့လည်းပြောထားပါတယ်ကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနရဲ့ဧပြီလ6ရက်နေ့ညထုတ်ပြန်ချက်အရမြန်မာမှာ COVID-19 ဓာတ်ခွဲအတီးဖြူလူနာ22ဦးရှိနေပါတယ်တက်ခွဲအတီးပြူလူနာတွေထက်မှာလူနာနံပါတ်၄ကတော့တက်တာပြောက်ကင်းသွားပြီလို့ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနညွန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်က VOA ကို April 9ရက်နေ့မှာအတီးပြူပြောဆိုခဲ့ပါတယ်